ကညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညချမ်းတရက်လီလိုက်စီစဉ်ကကြိုဆိုပါတယ်အခုညချမ်းမှာတော့ကုလအတွင်းရေးမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ပါရှင်ပင်တိုင်းဆွေးနွေးပေးဖို့အတွက်ရခိုင်မျိုးသားပါတီအကြီးအကဲတူဖြစ်တဲ့ဒေါက်တာအေးမောင်နောက်မြန်မာအရေးသုံးသပ်သူဒေါက်တာခင်စောဝင်းတို့ကိုဖိတ်ခေါ်ထားပါတယ်ရှင်ဆိုတော့ဒေါက်တာအေးမောင်နဲ့ကျွန်တော်တို့စကြရအောင်ပါရှင်ဆရာတို့ဘက်ကဒီကုလအတွင်းရေးမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အပေါ်မှာစိုးရိမ်ချက်တွေပေါ့နော်အကြံပြင်းတော့သိပါပြီဒါနိုင်ငံတကာအရေးဖြစ်သွားမဲ့စိုးရိမ်ချက်ဆိုပြီးတော့လွှတ်တော်မှာတင်သွားတာတော့ကျွန်တော်တို့ကြားခဲ့ရမြင်ခဲ့ရပြီပါပြီဆိုတော့ဒီကော်မရှင်ပေါ်မှာဆရာတို့ရဲ့စိုးရိမ်ချက်ပေါ့နော်အချင်းချုံပြီးဆရာအရင်ဆုံးပြောပြပေးပါရှင
်ဟိုဒီပမတ်ချက်ကကျွန်တော်တို့ညာပြည်တွင်းစိတ်ချဖြစ်ပါတယ်ဟိုကလပ်မက်ကတ်စာတမ်းမလေးပါတာကိုစစ်တအနာလေးကိုရိုစင်ပိုင်ခွင့်ရှိတဲ့ကန္ဓာဖြစ်တဲ့ခါမှာဒီကလေးဆိုရကလည်းဒီကိစ္စကလူဝင်လူပတ်ကြောင့်ဖြစ်တဲ့ပြဿနာဖြစ်တယ်ဆိုတာနဲ့စိတ်မတက်ရက်ဘူးဆိုတော့ဒီသမိုင်းလေးရခိုင်မှာရှိတယ်ဟိုတောင်ကော50နှစ်တော့ကျွန်တော်တို့ဒီခိုင်တိုင်းဒေသတွေ4000နီးပါးတော့နော်ဒါလူမျိုးတို့ဆက်ဆက်ချင်းခံရတယ် empathic clinging thing ဆိုတာဖြစ်တယ်အဲ့တော့အခု80နောက်ပိုင်းမှာဒီစကလုံးတွေကိုနောက်တော်ရေကပြန်တုံးလာတယ်အဲ့ဒီမှာဒီ COR ပေါ့နော်ဒီ commission ကိုတာဝန်ပေးတဲ့ဒီဥပဒေထုတ်ပြန်တဲ့ COR မှာကမ္ဘာနိုင်ငံတွေကိုရောက်နေတဲ့ဒုက္ခသည်တွေရဲ့ပင်ရင်းနိုင်ငံဆိုတာပြန်သုံးသပ်လာတယ်။အဲ့ဒီခါမှာပင်ရင်းနိုင်ငံဆိုတဲ့အတုံးလုံးကိုပြန်စီစစ်ပြီးမှအဲနိုင်ငံတွင်းကိုပြန်သွင်းတယ်ဆိုတဲ့သုံးသပ်ချက်ပါလာတယ်။အဲ့ဒီဟာလေးကိုကျွန်တော်တို့ကပို့ပြီးစိုးရိမ်တယ်။ဒါကကျွန်တော်ရဲ့ဒုတိယချက်ပါ။ပထမအရေးကြီးတာကကျွန်တော်ရဲ့သူကြီးဝင်ကြတာဥပဒေကကျွန်တော်ခဏခဏပြောပါတယ်။နိုင်ငံတို့အတိုင်းနိုင်ငံရုံးပြီးသုံးပါမရဖြစ်ခေါ်ရ။အဲ့ဖန်ပြီးမှလုပ်ပါတယ်သူလုပ်ပိုင်ခွင့်နဲ့တော်တော်လောက်ကန်းထားတဲ့ဥပဒေရှိတယ်ဟုတ်တော့နိုင်ငံတော်တိုင်းနိုင်ငံယုံပြီးအစိုးရနဲ့ဆက်တူအကြံပေးရုံနဲ့သူ့မှာလုပ်ပိုင်ခွင့်တောင်းရှိတယ်အဲ့တော့ဒီနိုင်ငံတကာပါတဲ့ကော်မရှင်တရက်ကိုဒီတော့ခုအစဉ်ဖွဲ့စည်းတစ်ခုတည်းတဲ့မြန်မာနိုင်ငံလူသားကော်မရှင်ရဲ့ဥပထောက်ကိုပါဝင်ဖွဲ့စည်းထားတဲ့ဆိုတာမျိုးကိုဘာဖြစ်လို့နိုင်ငံတော်တပရာယုံကမထုတ်ပြန်နေလဲဒီတိုင်းနိုင်ငံယုံကထုတ်ပြန်တယ်ဆိုတာဟာဖွဲ့စည်းပုံစံဥပဒေကကျွန်တော်ပြန်တုံးတက်ဖို့ကဏ္ဍပေါ်လာနေပါတယ်အဲ့တော့ကျွန်တော်တို့ဟာလက်ရှိအစိုးရကြီးဒီမနက်ရက်ကြည်လွင်ရေးကိုနိုင်နိုင်ငင်းကင်ဖို့မစိုးစားပြင်းနဲ့ဘာကြောင့်ကြည်လွင်ရေးကိုကြီးကြီးဆိုင်ရာပြဿနာဖြစ်အောင်ပုံပေါ်တည်းဆိုရဲအကြောင်းရင်းကနောက်မှဖြစ်လာနိုင်တဲ့ကျွန်တော်ရှိတ်ဆက်မှုတွေကကျွန်တော်စိုးရိမ်မှုရဖြစ်ပါတယ်။ဒါကြောင့်ကုလသမဂ္ဂတွင်ရင်းမှုချုပ်ခေါင်းဦးဆောင်တဲ့ဒီပုဂ္ဂိုလ်၃ဦးပါတဲ့နိုင်ငံသား၃ဦးကိုကျွန်တော်တို့ဒီကော်မရှင်ကနေတိကျပြေးပါဆိုတာကိုသက်တော်မှလည်းကျွန်တော်တို့တင်ခဲ့တာရှိတယ်။ကျွန်တော်မျိုးသားပါတီကလည်းကော်မရှင်ကိုဖြတ်သိမ်းပေးပါဆိုတာကိုစစ်မှတ်တဲ့အကြောင်းဆိုပါရယ်မြမပြည်တွင်းရေးကိုနိုင်ငံတကာအရေးဖြစ်ခင်းအောင်လုပ်မှလုပ်နိုင်ကြလို့ရှိဖြစ်ပေါ်လာတဲ့အကျိုးဆက်ပြီးရောဂါဒီမိုကရေစီပွေးချုပ်ရဲ့သမိုင်းပြေခံဖြစ်နေခြင်းကိုကျွန်တော်တို့ကြိုတွက်ပြီးမှတင်ကြတာဖြစ်ပါတယ
်ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအဲ့တော့ဆရာဒေါက်တာခင်စောဝင်းခုနဆရာဦးဒေါက်တာအေးမောင်ပြောသွားတဲ့ဟာလေးကိုပြန်ပြီးတော့သုံးသပ်ပေးပါဆရာဒီကိစ္စဟာပြည်တွင်းရေးကိုနိုင်ငံတကာအရေးကိစ္စဖြစ်သွားမဲ့အရေးကိုသူတို့ကတော့အတော်လေးစိုးရိမ်ပါတယ်ဆိုတော့ဒီကိစ္စကလည်းဒီသူတို့ကိုသူတို့ရိုဟင်ဂျာလို့ပြောနေကြတဲ့အတွက်ရခိုင်ပြည်နယ်ရင်းကမွတ်စလင်အများစုကိစ္စဟာကုလသမဂ္ဂမြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂမှာရောနိုင်ငံတကာဒီလွှတ်တော်တွေမှာရောအမေရိကန်ပြည်ထောင်စုအတွက်ပါရောဒါထိတ်တန့်ဒါပြောကြဆိုကြတဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်ဆိုတော့ဒီကိစ္စဟာပြည်တွင်းရေးဆိုတာတစ်ခုထက်များပိုပြီးကြဲပြန့်နေသလားဆရာဘလို့များသုံးသပ်ပါလဲ
ဟုတ်ကဲ့ခင်ဗျာဒီကိုဗီအန်ပါရီကော်မရှင်ထူအောင်မယ်ဆိုတော့ကျွန်တော်ဟိုတယ်လောရဲ့ကြားရပါတယ်ထပ်ပြောရတော့ဒီအစားကိုမဖြတ်မှန်းနဲ့ဟုတ်တယ်ဒါဆော့ပါသေးတယ်ဆိုတော့ကျော်ပြပြမယ်နော်ဟိုချာချာချင်းတော့အခုတော့ဒီအစားကိုကျွန်တော်ဝင်လဲစားတယ်ဆိုချေလဲချေဆိုတယ်ဟောကျွန်တော်အရင်ကကနော်ဟိုပါတီလက်ဝင်မထားပါဘူးကျွန်တော်ဒီမှာဆိုလို့ရှိရင်ဒီဒီမျိုးစုအရေးတွေကိုတော်တော်ဒီနိုင်ငံရဲ့ပတ်သက်တဲ့လူတွေကသုတ်ဆိတ်နေကြတယ်ကျွန်တော်ကသုတ်ဆိတ်နေပြောတယ်နော်ဆိုတော့ပြန်မေးဆုံးရပြောမယ်ဆိုလို့ရှိရင်နိုင်ငံတကာအရေးရောက်လို့ဤပါလို့ပြောရရပါတယ်เนาะကျွန်တော်နိုင်ငံသားသွားပြီဆိုလို့ရှိရင်ဒီကိစ္စအများကြီးမိခံတာပဲလေဆိုတော့ဒီစတခုတော့ဗျာပြောမယ်ဆိုလို့ရှိရင်ဒီ development convention လို့ပေါ့ပြည်တွင်းတစ်သက်လားနိုင်ငံရေးလားဆိုတာကိုပြန်ပိုင်းခြားထားတာပဲဒီဆိုတော့ဆက်မှတ်တာဖြစ်ပါတယ်เนาะဆိုတော့ဘယ်လိုပဲဖြစ်ဖြစ်ပေါ့ဗျာဒီစားကကျွန်တော်နေကဒီ commission ဖွဲ့ကိစ္စမှာ commission ဆိုတဲ့သဘောကိုလည်းလူတွေနားလည်ဖို့တူတယ် commission ကပြောမယ်ဆိုရင်ဒီကိစ္စတခုကိုသူကလေ့လာမယ်သူပြောရရှင်သူကသိရင်တခုရေးမယ်အမှဆုံးဖြတ်ပိုင်ခွင့်မရှိပါဘူးเนาะအဲ့ဒီကိစ္စမှာဟိုပြည်တွင်းရေးဖြစ်ဖြစ်ပေါ့ဗျာနိုင်ငံတကာရေးဖြစ်ဖြစ်ပေါ့ ်ဆုံးဖြတ်ပိုင်ခွင့်မရှိတဲ့ဒီကော်မရှင်ကိုဘာလို့ကျွန်တော်တို့ညီကတောင်းပန်နေမှာလဲဟုတ်တယ်မလားဆက်လို့ကြည့်ပြမယ်တချို့ညီမပြည်ကိစ္စတွေကတော်လေးကိုအချိန်နဲ့ဆုံးနေပြီနော်ဒီဆေးဘက်လောကအနေနဲ့ပြောရမယ်ဆိုရင်ရောတော်လေးကိုကျွန်းနေပြီဆိုတဲ့အခါကျတော့ကိုဒီရင်းသမားတော်တွေဆရာဝန်နဲ့မပြီးဆိုလို့ရှိရင်နေနေနေနေနာသမားတော်ကြီးရဲ့အမြင်ဝင်လဲဆိုတော့ဒါဖိတ်ခွာမှာပဲဟုတ်တယ်တောက်ချက်ပြောင်းပြောင်းမယ်နော်ကျွန်တော်ဒီပါတီမှာဝင်မထားဘူးဒီရခိုင်ကိစ္စမှာဆိုလို့ရှိရင်ရခိုင်ပါတီ ANP နားမိတ်ဆွေအများကြီးရှိတယ်ခိုးဘက်ကလည်းနော်ဘင်္ဂါလီဘက်ခေါ်ခေါ်လေးရင်းကြဘက်ခေါ်ခေါ်သူရဲ့အမြင်အရေးတွေကိုလည်းပြောင်းနေတဲ့စာကိုကျွန်တော်လေးလေးရှုမထားပါဘူးကျောင်းရင်လည်းအရာရာမှာဆက်နေပြောစင်ရှားနေတဲ့အနေထားကြောင့်ပြောရတာပါအဲ့တော့ဒီကော်မရှင်ကခုနပြောင်းမယ်ဆိုလို့ရှိရင်ဘာမှဆုံးဖြတ်ပိုင်ခွင့်မရှိဘူးဆုံးဖြတ်ပိုင်ခွင့်ရှိတာကမြန်မာပြည်ကအချုပ်ချာနိုင်ငံနော်အဲ့ဒါရှိတဲ့အတွက်မြန်မာပြည်ကဆွေးရနေဖြစ်တော်ကပဲဆုံးဖြတ်ရမယ်သူတို့နေတဲ့ကသူတို့အမြင်တစ်ခုပြတ်သွားမှာပဲဗျာစေးရရှိမယ်ဆိုလို့ရှိရင်တမားတို့တယောက်ကဒီနာကိုရှိပြီးတော့သူနေတဲ့ကိစ္စကိုနော်ဘယ်လိုကြောက်ကုထုံးနေကုရမလဲနော်ဘာရောဖြစ်လဲဆိုတော့သူနေတဲ့ကအကြံဉာဏ်ပေးတာတစ်ခုပဲရှိလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါကျွန်မဒေါက်တာအိမ်မောင်ကိုအလှည့်ပေးခြင်းပါတယ်ဆရာအဲ့တော့ဒီကိုပီယာနာဥဆောင်ပါတယ်ဒီနိုင်ငံသားသားတွေပါဝင်တယ်ဆိုတော့ဒီကော်မရှင်ကအခုမှစဖွဲ့တယ်ဒီကနေ့မှပဲရခိုင်ပြည်နယ်ကိုရောက်ပြီးတော့သူတို့စကားစပြောရုံပဲရှိပဲသူတို့ရဲ့လုပ်ငန်းစဉ်တွေပေါ့နော်ဘာတွေလုပ်မလဲဘာတွေအကြံပေးမလဲဆိုတာမစသေးပါဘူးအဲ့တော့ဒီလိုအခြေအနေမျိုးမှာဆရာတို့ဒီဟိုကန့်ကွက်နေတာပေါ့နော်ဆရာတို့ဒီတော်တော်လေးတွန်းတွန်းတိုက်တိုက်ကန့်ကွက်နေတာတွေ့ပါတယ်ဒီကနေ့လွှတ်တော်ထဲမှာဆိုလဲတက်မတော်ဘက်ကလည်းဒီကိစ္စကိုထောက်ခံထားတယ်နောက်ဒီပြည်တော်စုချမ်းအဲ့နဲ့ဖွံ့ဖြိုးရေးပါတီပါဝင်ပေါ့ဆရာတို့လည်းဒါတွန်းတွန်းတိုက်တိုက်ကန့်ကွက်နေပါတယ်ဆိုတော့ဒီကိစ္စဒီလိုကန့်ကွက်နေတဲ့ကိစ္စကော်မရှင်ဘာမှမလုပ်ရသေးခင်မှာကန့်ကွက်တာဟာဆရာလက်တွေ့ချပါရဲ့လားကြိုတင်တွေးတောပြီးပူပန်နေတယ်လို့များဖြစ်နေပါသလားဆရာအေးပေါ့
ဟုတ်ပြီဗျာမြန်မာလူလိုက်ရေးကိုကျွန်တော်တို့စိုက်ပြီးယူကြတယ်ဟုတ်ပြီနော်အဲ့တော့မြန်မာလူလိုက်ရေးကိုခေါင်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တွေကကြိုပြီးမသိခဲ့နေပါလားမကျွန်တော်နိုင်ငံရေးလို့ပြောတာမနေ့ကဖြစ်မှာကိုခုတောင်းနေရုံနဲ့ကျွန်တော်တို့တာဝန်ရှိတာမနေ့ကလည်းမလာဘူးဒီပန်းတစ်ခေတော့မှဖြစ်လာမှာမသိတော့မှဖြစ်လာမှာကိုကျွတ်သွေးနေရတာနိုင်ငံရေးသမားတွေရဲ့တာဝန်ဖြစ်တယ်လူသားလူကြီးပေါ်ရဲ့အကျိုးဖြစ်တယ်ဒါနိုင်ငံရေးလုံခြုံရေးဖြစ်တယ်အဲ့တော့ကျိုးမမြင်သေးနဲ့မနေ့ကဖြစ်မှာဖြစ်ကပြီးမှဆုံးဖြတ်ပြီးကမှရေးပြီးကမှဖြစ်လာတဲ့အရေးချင်းအကျိုးအဖြစ်တစ်ခုကိုကျိုးသွေးဆိုင်လောက်အောင်ကျွန်တော်စဉ်းစားဖို့ဒီပါ
ဟုတ်ကဲ့ပါဆရာကျေးဇူးတင်ပါတယ်ရှင်ဆရာခုနဒေါက်တာအေးမောင်ပြောခဲ့တယ်လို့ပဲလူတို့ရဲ့ကန့်ကွက်မှုလို့လဲဆရာသုံးနှုံသွားတယ်ဆိုတော့ကျမတို့ဒီကျမတို့စီကိုခေါ်ထားတဲ့တောရရှင်ရဲ့အတန်ကိုလည်းနားထောင်ရအောင်ပါရှင်ဥစောလွင်ရှိပါတယ်ရှင်ဥစောလွင်ဝင်ရောက်ဆွေးနွေးပါရှင
်မိဆိုတာမလားခေါင်းမလောင်ရှင်ကတားရတယ်ပါမိလောင်မှတားလို့မရဘူးအမိုက်ကစပြတ်တာမိလောင်ဆိုတာရှိပါတယ်ကျွန်တော်နိုင်ငံမှာတရားဥပဒေစိုးမိုးမှုကဘယ်တော့မှဘယ်တော့ခါမှကျွန်တော်တွေ့ဘူးတာမဟုတ်ပါဘူးကျွန်တော်ပညာရှင်မဟုတ်ပါဘူးငါမအရလာအစရလာမအစရလာတူပါတရားဥပဒေစုမမရှိတဲ့ဒီလိုနိုင်ငံမျိုးမှာအခုလိုကမ္ဘာကူလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ဖွဲ့စည်းလိုက်တဲ့အချိန်ကမလို့ပြင်းမလို့ထိုက်ပေးတဲ့အချိန်ဖြစ်ပါတယ်
စုံစမ်းရေးကော်မရှင်တော့မဟုတ်ပါဘူးရှင်ဒါကဟိုအကြံပေးဖို့ပေါ့နော်ဒီကော်မရှင်နဲ့ပတ်သက်ပြီးတော့ဒီကော်မရှင်ထဲမှာ
ဆိုလို့ရှိရင်ဟုတ်ကဲ့ဟုတ်ကဲ့ပါဟုတ်ပါအကြံပေးကော်မရှင်ဖြစ်လို့လို့တာကမလို့ပြစ်မလို့ထိုက်တဲ့အချိန်မျိုးကြောက်ရောင်နေပါလေ
ကိုတင်သေးဝင်ရှိပါတယ်ရှင်။ဟိုကျမဒီမှာတော်ရရှင်တွေကကျမတို့ဝင်ရောက်ဆွေးနွေးဖို့အတွက်စောင့်ဆိုင်းနေသူတွေလည်းအများအပြားရှိတဲ့ခါရောက်တော့ကျမတို့လူရင်းတူရှင်ဆွေးနွေးကြတာပေါ့ရှင်။ကိုတင်သေးဝင်ဝင်ရောက်ဆွေးနွေးပါရှင်
။ဟုတ်ကဲ့ဆွေးနွေးကြတာကတော့တခြားကြားခုနကတော့ဆရာတော်ကြီးမောင်တိုင်းသားဆောင်းဆောင်နေနေလေးစားပါတယ်။အဲဆရာပြောသလိုသာကျွန်တော်တို့ကဟိုကြိုတင်ပြီးတော့ဆရာပြောသလိုပူပန်မယ်ဆိုရင်ရမယ်ဆိုတာလည်းမှန်ပါတယ်။အဲ့လိုပူပန်ဆိုရင်လည်းဆိုရင်တကယ်တော့ဆွေးနွေးပေါင်းများစွာတော့ကဒီဝိညာဉ်ပင်လေးအရေးကိုစတင်မြည်မွေးခဲ့တဲ့တဲ့ရင်ပမပြဿနာရဲ့အရင်အမြစ်တုန်းကဆရာတို့ကြိုတင်ပါပြီလို့ဆရာတို့လည်းရှိမှာပါရခိုင်ပြည်နယ်မှာဗာပြီလို့အဲတော့မကာကွယ်ခဲ့တာလဲဆိုတဲ့အချက်လေးတစ်ချက်ကျွန်တော်မေးချင်ပါတယ်
နောက်တစ်ချက်က
အကျိုးများကျွန်တော်တို့ဥမာမြေဆုံလုံးကလည်းကျွန်တော်တို့မြန်မာနိုင်ငံထဲမှာပြည်တာဗျာမြေဆုံမှာမြေဆုံမဟုတ်ငင်းငယ်ရုံကငင်းငယ်ရုံဒီမှာအင်ဂျာစီမှာတရုတ်ကဝင်ပြီးတော့ကျွန်တော်မိန်ကောပြောတဲ့အချိန်မှာဆရာတို့ဗာပြီလို့မကန့်ကွက်ခဲ့တာလဲဆိုတာတစ်ချက်နဲ့ကျွန်တော်မေးချင်ပါတယ်နောက်တစ်ချက်ကကျွန်တော်တို့ရခိုင်ပြည်နယ်ရေးခင်းရကျွန်တော်တို့တနင်္ဂနွေကိုရေးခင်းပါကျွန်တော်တို့ရေးခင်းပါအဲ့တော့အဲဒီမှာရခိုင်ပြည်နယ်ဟိုဒီဘက်ကျွန်တော်တို့ကျန်တဲ့တိုင်းကလည်းမခံပါဘူး50တန်းလုံးကလေအခုကလည်းအကြံပေးုံတက်တက်ပါခဏလေးတော့ကျွန်တော်အနေနဲ့စောင့်ကြည့်စေခြင်းလေလို့ကျွန်တော်မေတ္တာရပ်ခံတာပါအားလုံးဟုတ်လားဘာဖြစ်လို့လဲဆိုတော့ဒီနှစ်ပေါင်း20ခုနှစ်လုံးမှာဒီဆရာလာရှင်ရောက်ပါနဲ့လက်မအောင်လုပ်ခဲ့တဲ့လူကဘယ်သူလဲအဓိကကောင်းဆောင်ကျွန်တော်တို့ပြည်သူများလည်းပေါ့နော်အားလေးဒီချက်ကလေးတော့
ဟုတ်ကဲ့ဒီမင်းမြတ်တာခြားတော့အကားလားလို့ဘေးပဲထားပြီးတော့ကျွန်တော်တို့တန်းကြီးရေခိုင်ကနိုင်ငံမဟုတ်ပါဘူးရခိုင်နိုင်ငံမဟုတ်ပါရခိုင်ကြီးနေပါရခိုင်ကြီးနေကျွန်တော်တို့တနင်္ဂနွေနဲ့သက်ဆိုင်ပါတယ်ကျွန်တော်တို့ကြည့်မနေပါဘူးကျွန်တော်တို့ညနေ
နှာဆင်နေပါတယ် ဒီကကြည့်ရမှာကတော့1986ခုကပဲနေပြီးအင်္ဂလိပ်ကနေပြီးရခိုင်ပြည်ကိုစားပြီးပဲသိလိုက်တဲ့၄ကနေပြီးတာဟုတ်ပါနေပြီးရအခုကော်မရှင်ကိုကျွန်တော်ကအကြံပြုရှင်တာကတော့သူတို့ဟာအဲ့ဒီအချိန်ကပါနေပြီးရပမန့်ကိုလေ့လာရမယ်ဘာဖြစ်ဆိုလို့ရှိရင်တော့ဒီ1940လေးစစ်ရှောက်ထိသူတို့အဲ့ဒီအချိန်ကိုသူတို့လေ့လာပါ 1945ခုနှစ်ဘူးရောင်းမောင်းတော့နေပြီပေါ့တိုက်တကောင်ပင်ကလေးဒီနေပြီးဝင်ပြီးရခိုင်ရွာပေါင်း300ကျော်ရခိုင်လူပေါင်းနေပြီးရ၄ဆောင်ကျော်ထိနေပြီးရစားကြခဲ့တာတွေပေါ့အဓိကကအဲ့ဒီပမိုင်းတွေကိုလေ့လာရမယ်အဓိကကကျွန်တော်တို့ကအခုကုလသမဂ္ဂအကြံပေးအခွင့်ကိုကျွန်တော်တို့ကဝင်လာတာကိုကျွန်တော်တို့ကအဓိကကတော့ကျူးဆိုတယ်ကျွန်တော်အနေနဲ့ကတော့ဘာဖြစ်လို့ဆိုလို့ရှိရင်ပမိုင်းမှန်ကိုပေါ်
ကိုအကြံပြုခြင်းနဲ့ဆိုတဲ့သဘောကိုခိုင်စိုးဝင်ရောက်ဆွေးနွေးပါတယ်အဲ့တော့ကိုကျော်ဘူးတထောင်ရှိပါတယ်ရှင်ဆောင်ဆိုင်နေပါတယ်ဆွေးနွေးဖို့ကိုကျော်ဘူးတထောင်လူရင်းတူရှင်ဆွေးနွေးပါရှင်ဆရာ
ဟုတ်ကဲ့ပါကျွန်တော်တင်ပြချင်တာကအချက်နှစ်ချက်ရှိပါတယ်အတမတစ်ချက်ကလူကြီးကြီးစားပါဒီခန့်ကြီးနဲ့မှာအလုံးလူကြီး30,000 to 30,000 ရှိပါတယ်အဲ့ဒီထဲမှာဘင်္ဂလီလူကြီးက40,000ရှိပါတယ်တစ်ခါတန်းတာက60,000ရှိပါတယ်ဘင်္ဂလီဦးရဲ့ဟာ56ခန့်ခွင့်ရှိပါတယ်ဘင်္ဂလီတူကလူကြီးတပေါ်နှုံးမြင်တော့မွေးတော့တဲ့အနာဂတ်ကာလမှာလူကြီးဟာ97ခန့်ခွင့်ကိုတော်လွန်တော့နိုင်ပါတယ်လူကြီးကလည်း97ခန့်ခွင့်တော်လွန်တွေဒီကဘွေးစနေမှာလေပြစနေလူလူကြီးရှိခနဲ့စနေမျိုးပြောင်းခေလိုက်ပါလေရခိုင်လူမျိုးတို့ရဲ့အဆုံးစားအနာဟာလဲလွတ်တော့နိုင်ပါတယ်ဒါဟာရခိုင်လူမျိုးတို့ရဲ့အကြီးမားဆုံးသောစိုးရင်တော့ကပါဒီလိုနိုင်ငံသားစိုးရင်တော့ကဖြစ်နေတာကိုနိုင်ငံကောက်ဆောင်တဲ့အနေနဲ့ကြီးကြီးမားမားစဉ်းစားတင်ပါတယ်လို့ကျွန်တော်တင်ပြချင်ပါတယ
်ဟုတ်ကဲ့ပါကိုကျော်ဘိုးတထောင်ကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့ရဲ့ဆွေးနွေးပွဲကတော့ပါဝင်ဆွေးနွေးမဲ့သူအများအပြားရှိပြီးတော့အချိန်ကလည်းအကန့်အသတ်ရှိတဲ့အတွက်ကျမဒီမှာပင်နိုင်ဆွေးနွေးသူတွေကိုပြန်ပြီးတော့အလှည့်ပေးခြင်းလို့ပါအခုပင်နိုင်ဆွေးနွေးသူတွေကိုပြန်ပြီးတော့အလှည့်မပေးခင်မှာဒီကျမတို့အမေရိကန်ပြည်ထောင်စုကပဲမှောင်တက်တနာပေးထားတဲ့စာလေးကိုကျမအချင်းချုံပြီးတော့ဖတ်ပြခြင်းပါတယ်နှစ်ပေါင်းများစွာကြာအောင်ပြည်လျောင်မဖြည့်ရှင်းနိုင်သေးတဲ့ရခိုင်ပြည်နယ်အရေးကိုအပြေရှာနိုင်ဖို့အစိုးရအနေနဲ့အငိမ့်စားကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ကိုပြာနာဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပြုရေးကော်မရှင်ကိုပြည်တွင်းပညာရှင်တွေနဲ့ပူးပေါင်းဖွဲ့စည်းခဲ့တာတစုံတရာရလက်ကောင်တချို့ရလာနိုင်တယ်လို့ယုံကြည်ပါတယ်လို့သူကရေးပါတယ်အဲ့တော့ကျွန်မဒေါက်တာအေးမောင်ကိုပြန်ပြီးတော့အလှည့်ပေးခြင်းပါတယ်ရှင်အဲ့တော့ဆရာတို့ဒီရခိုင်ပြည်နယ်အရေးပေါ်နော်ဒီလူလူကြားမှာကွဲပြားနေတဲ့ကိစ္စဘလို့မှလည်းအဆအဆလို့မရပါဘူးအဲ့ဆိုရတဲ့လက်ထက်မှာနိုင်ငံသားစီစီရေးလုပ်မယ်ဆိုတဲ့လုပ်ငန်းစဉ်ကလည်းအခုချိန်ကြီးတော့အောင်မြင်တယ်ဆိုတဲ့အတမ်းမကြားသေးပါဘူးဆိုတော့ဒီကိစ္စအပေါ်မှာဆရာတို့ကလုံးဝကိုလက်ခံမဆွေးနွေးတော့ဘူးလားဆရာတို့ဘလို့သဘောရပါလဲ
ကျွန်တော်တို့ဘက်ကတော့ဆွေးနွေးဖို့အစီအစဉ်မရှိပါဘူး။ဘုံမလို့နေပြောရင်များရခိုင်ပြည်နယ်ကိုရခိုင်တွေအုပ်ချုပ်ခွင့်ကိုမရလို့ဒီကြက်မှာဖြစ်ပါဘူး
။ဆရာဒေါက်တာခင်စောဝင်းကိုကျွန်မအလှည့်ပေးခြင်းပါတယ်။ဒီကော်မရှင်ကနေပြီးတော့ကိုပြာနာဦးဆောင်တဲ့မြန်မာတိုင်းရင်းသားတွေလည်းပါတယ်။ဥပမာရခိုင်တွေလည်းပါပါတယ်။ဆိုတော့ဒီကော်မရှင်ကနေဘာလို့မျှော်လင့်လို့မများရနိုင်ပါသလဲရှင်။ဆရာတစ်မိနစ်အချိန်ရပါတယ
်။ဆရာခုနလည်းနော်ဒီအကုန်လုံးပြောခွင့်ရရပါတယ်။ဆိုတော့ဒီကိစ္စနဲ့ဆက်တဲ့လူကမြန်မာပြည်မှာကွန်ဆောင်ကတည်းကအရင်ကပြင်ထန်နေတယ်။အဲဒါကြောင့်မို့လို့ဒီကော်မရှင်ကိုဖွင့်ရတော့ဗျာ။ဖြစ်မဲ့ဆိုရင်ဒီကော်ဖီဟန်ပါတဲ့တွေ့ရေးစာကတမတမလည်းဖြစ်တယ်။ဂျင်းအောင်နေလည်းဖြစ်တယ်လေ။ဟုတ်မလား။ဒီကိစ္စမှာဒီကော်မရှင်မှာဆိုတော့ဗျာကတဝန်ဆောင်စုကြီးပါနေမယ်ဆိုလို့ရှိရင်ဒီကအကုန်လုံးတော့ဝိုင်းပြီးတော့ဝေဖန်ကြရမယ်လေ။တက်လိုက်တယ်မလိုက်ဘူးဆိုတာဟုတ်မလား။ကောင်းပြီ။ကော်မရှင်ဖွင့်ရဟုတ်ပြီ။ဘာဖြစ်ပေါ်လာမလဲဆိုလို့ရှိရင်ဟိုတစ်ခါတော့ကစူရန်ဘာသာသူလိုက်ပြီးတော့ကြည့်နေတဲ့ကိစ္စတစ်ခုကိုနော်ကော်ဖီနယ်ကပုံပုံတရားဥဆောင်တဲ့ကော်မရှင်ကနေပြီးတော့သူ့ရဲ့အမြင်တစ်ခုပေါ့ဗျာသူ့နဲ့ချမှတ်လည်ရမယ်။ဘာလို့လဲ recommendation ပေါ့အကြံပြုရချက်တွေလည်းသူ့နဲ့ဒေသကိုသူ့နဲ့ပြင်ပြလည်ရမယ်။ဒီပုံမှာကျွန်တော်နေလေကနော်အချုပ်ရှားအနာပိုင်တဲ့မြန်မာနိုင်ငံလောစီမြန်မာနိုင်ငံတော်အနေနဲ့အစိုးရအနေနဲ့ပြည်သူအနေနဲ့သူ့တော်အနေနဲ့ကဒီအစဉ်အလာကိုကြည့်ပြီးတော့ เนาะကျွန်တော်เนี่ยบาเซลตั้วมาเลยสื่อหาโหကျွန်တော်ပြောมาสินเนาะแลนซ่าตะคู่ก็ปอลาแล้วป่ะเนี่ย
ဟုတ်แก่ပါရှင်ဟုတ်แก่ပါ
ซินซีเว่ถ้าเรียนตรงมาเว่อะแล้วเลยคุณညွှန်เล่นมาเลย
ဟုတ်แก่ပါရှင်เสียเจซุติมาเลยရှင်อิงกานี่ญาจันทะแยกเลไลซีซั่นก็รอဒီมาเว่ชันนาขွင့်ปิ๊วပါปินัยชื่นเน่ไปแก่ได้ยะไคမျိုးသားပါတီအခြေကဲဒေါက်တာအေးမောင်မြမအေးအခဲကဒေါက်တာခင်းစောဝင်းတို့နဲ့အတူပါဝင်ဆွေးနွေးခဲ့ကြတဲ့ကျမတို့သောရရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်